နော်ဒီအရသာဆူရရဲ့သမရသည်အဖြစ်ဒုတိယသမရဥဝင်းမြင့်ကိုလွှတ်တော်ကဗိုလ်ဒူးတွေမှာရွေးချယ်တင်မြှောက်လိုက်တဲ့ပေါ့အမေရိကန်တရုတ်ကုလသမဂ္ဂအပေါ်ကနိုင်ငံတကာအသံဝင်ကကြိုဆိုလိုက်ပြီးသမရသည်နဲ့လက်တွဲလှုပ်ဆောင်မှုအသင်းရှိနေကြောင်းမနေ့ကထုတ်ပြန်တဲ့ကြေညာချက်အသီးသီးမှာဖော်ပြထားပါတယ်အခုလိုသမရသည်အကြောင်းလဲနဲ့ဒူးလူခွေရေးချင်းတွေတိုးတက်ကောင်းမွန်လာအောင်နော်ဒီဆူရအနေနဲ့ပို့ပြီးတော့ဆောင်ရွက်လာမယ်လို့နိုင်ငံတကာလူခွေရေးအဖွဲ့တွေကလည်းမျှော်လင့်နေကြပါတယ်မှတ်ရင်ချင်းနိုင်ကပြောပြပါမယ်ခင်ဗျာ
တီထောင်စုလွှတ်တော်မှာမနေ့ကကျင်းပတဲ့သမရသည့်ရွေးချယ်တင်မြှောက်တဲ့ရလဒ်ကိုလွှတ်တော်နိုင်ကမန်းဝင်းခိုင်တန်းကအခုလိုကြေညာသွားပါတယ်
။နောက်ခံဆန္ဒမဲအများဆုံးရရှိတဲ့ဥဝင်းမြင့်ကိုနိုင်ငံတော်သမဖြစ်ရွေးချယ်တင်မြှောက်ကြောင်းကြေညာပါတယ်
။နိုင်ငံတော်သမရဖြစ်လာတဲ့ဥဝင်းမြင့်ကထောက်ခံမဲ403မဲနဲ့အများဆုံးရရှိပြီးလက်ရှိဒုသမရဦးမြင့်ဆွေကထောက်ခံမဲ217မဲနဲ့နောက်ဒုသမရဦးဟင်နရီဘန်တီယူက18မဲရရှိခဲ့ကြပါတယ်။ရာထူးကနေအနားယူသွားတဲ့သမရဟောင်းဦးထင်ကျော်နေရာမှာအခုလို NLD ရဲ့ထိပ်ပိုင်းခေါင်းဆောင်တဦးလည်းဖြစ်သူဦးဝင်းမြင့်သမရအသစ်ဖြစ်ရွေးချယ်ခံခဲ့ရတာကိုမြန်မာပြည်သူတွေနဲ့အတူနိုင်ငံတကာအသိုင်းအဝိုင်းကလည်းကြိုဆိုခဲ့ကြပါတယ်။နှစ်နိုင်ငံအကျိုးအတွက်အမေရိကန်အစိုးရအနေနဲ့သမရဦးဝင်းမြင့်နဲ့ပူးပေါင်းဆောင်ရွက်ဖို့မျှော်လင့်နေကြောင်းအမေရိကန်နိုင်ငံသားဌာနအရှိအာရှရေးရာဘျူရိုရဲ့ပြောခွင့်ရကတီနာအဒမ်စ်က VOA ကိုပြောပါတယ်
။ The United States congratulates the people of Burma on the selection of their new president.
သမရဒီရွေးကောက်တင်မြှောက်မှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံသူနိုင်ငံသားတွေကိုချီးကျူးဂုဏ်ပြုပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုငြိမ်းချမ်းရေးလူမှုရေးတရားမျှတမှုလူခွင့်ရေးယူသိလေးစားမှုအုပ်စုအလုံးတို့ပါဝင်တဲ့ဖွံ့ဖြိုးတိုးတက်မှုအတွေ့ထောက်ခံအားပေးဖို့အမေရိကန်ပြည်ထောင်စုကသမရသည့်ဦးဝင်းမြင့်နှင့်အတူလက်တွဲလှုပ်ဆောင်နိုင်ဖို့မျှော်လင့်ပါတယ်
။အလားတူသမရသည့်ဦးဝင်းမြင့်ကိုတရုတ်သမရရှီကျင်းပင်အနေနဲ့ကြိုဆိုကြောင်းနဲ့ညီဖြူဟာမြောက်နှစ်နိုင်ငံမိတ်ဖက်ပူးပေါင်းဆက်ဆံရေးကိုပုံမှန်တွန်းမြင့်ဆောင်ရွက်လိုကြောင်းတရုတ်အစိုးရရဲ့မတ်လ28ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုပြည်ထောင်စုလွှတ်တော်ကရွေးချယ်တင်မြှောက်ခဲ့တဲ့သမရသည့်ဦးဝင်းမြင့်ကိုကုလသမဂ္ဂဘက်ကလည်းကြိုဆိုကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရပုဂ္ဂိုလ် Foreign Head က VOA ကိုအီးမေးလ်ကနေတုံ့ပြန်ခဲ့ပါတယ်။မြန်မာနိုင်ငံကကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးရုံးရဲ့ဌာနကိုယ်စားလှယ်အော့စပိုင်ကိုတိုင်းလည်းသမရသည့်ကိုကြိုဆိုကြောင်းနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဒီမိုကရေစီရေးနဲ့စီးပွားရေးအသွင်ကူးပြောင်းရေးကာလမှာကုလသမဂ္ဂအနေနဲ့နိုင်ငံတကာကျင့်ဝတ်နဲ့အတူအကောင်းဆုံးလိုက်နာဆောင်ရွက်ချက်တွေနဲ့ဆက်လက်ပြီးတော့ကူညီပံ့ပိုးပေးသွားမှာဖြစ်တယ်လို့ပြောဆိုခဲ့ကြောင်းအဲ့ဒီအီးမေးလ်မှာရေးသားထားပါတယ်တချိန်တည်းမှာပဲမြန်မာနိုင်ငံမှာသမရအပြောင်းလဲဖြစ်ခဲ့တဲ့အပေါ်လူခွင့်ရေးအခြေအနေတွေတိုးတက်လာအောင် NLD အရသာအစိုးရကပုံမဆောင်ရွက်လာလိမ့်မယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကလည်းမျှော်လင့်နေကြပါတယ်။သမရအသစ်ခန့်အပ်လိုက်တာကိုအစိုးရကနေပြန်ပြီးရုံးထွက်လာနိုင်တဲ့အခွင့်အရေးဖြစ်မြန်မာအာဏာပိုင်တွေအသုံးပြုတင်ကြောင်း AI ခေါ်နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကြီးရဲ့မနေ့ကကြေညာချက်မှာဖော်ပြထားပါတယ်။အလားတူနယူးယောက်ခြေဆိုင် HRW နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကတော
့ I guess maybe one thing we can hope for with the new president is that as a former sort of a prisoner himself
သမရသည့်စီကနေကျွန်တော်တို့မျှော်လင့်လို့ရတဲ့အချက်တစ်ခုရှိပါတယ်။အဲ့ဒါကတော့သူကိုယ်တိုင်နိုင်ငံရေးအကျဉ်းသားဟောင်းဖြစ်နေတာပါ။သူရဲ့လုပ်ပိုင်ခွင့်အာဏာကိုအသုံးချပြီးထောင်ဒဏ်ချမှတ်ခံရတဲ့နိုင်ငံရေးအကျဉ်းသားတွေကိုလူငယ်ချမ်းသာကွင်းပေးလိမ့်မယ်ဆိုတဲ့အချက်ဖြစ်ပါတယ်။တကယ်ပဲအပြုသဘောဆောင်တဲ့အချက်ဖြစ်ပြီးမြန်မာပြည်သူတွေကလည်းလှိုက်လှိုက်လဲလဲကြိုဆိုကြမှာပါ
။ဒါပေမဲ့လည်းသမရသည့်အနေနဲ့အပြောင်းလဲတွေကိုထူးထူးခြားခြားလုပ်နိုင်လိမ့်မယ်လို့မမြင်မိဘူးလို့သူကဆိုပါရယ်
။ Because of the Burmese constitution which says that the military controls the
ဘာလို့လဲဆိုတော့နှောင်းရုပ်ကုနဲ့ဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ရဲ့လက်ထက်မှာနေဆက်လုံခြုံရေးတပ်တွေရှိနေတာ။နောက်ပြီးကာကွယ်ရေးဦးစီးချုပ်အနေနဲ့အရသာအစိုးရကိုအချိန်မရွေးဖြတ်သိမ်းနိုင်တဲ့အချက်တွေပါ။နောက်မြန်မာနိုင်ငံမှာရိုဟင်ညာကြက်တဲ့အပါအဝင်တခြားဖိနှိပ်မှုကိစ္စရပ်တွေမှာစစ်တပ်ကအဓိကလုပ်နေတယ်ဆိုတာကျွန်တော်တို့သိပါတယ်။ဒါကြောင့်သမရအသည့်အနေနဲ့မြန်မာနိုင်ငံရဲ့မူဝါဒရေးရာဘက်မှာရောတခြားအခြေအနေတွေပြောင်းလဲအောင်ပါထိထိရောက်ရောက်လုပ်နိုင်မှာမဟုတ်ဘူးလို့မြင်မိပါတယ်
။သမရသည့်ဦးဝင်းမြင့်ဟာ NLD ရဲ့ဝါရင့်ခေါင်းဆောင်ပိုင်းတဦးဖြစ်တဲ့အပြင်ဒေါက်ဆန်းစုကြည်ပေါ်မှာလည်းတစ္ဆာစောင့်တည်သူဖြစ်ပါတယ်။ဒါအပြင်သူ့ကိုသမရအဖြစ်တရားဝင်လုပ်ပိုင်ခွင့်ပေးထားပေမဲ့ဒေါက်ဆန်းစုကြည်ညွှန်ကြားတဲ့အတိုင်းပဲဆောင်ရွက်မှာဖြစ်တယ်လို့နိုင်ငံရေးအကဲခတ်အတော်များများကတုံ့တက်ထားပါတယ်။ဒါကြောင့် သမရတဲ့ဦးဝင်းမြင့်လက်ထက်မှာရင်ဆိုင်ရမယ့်စိန်ခေါ်မှုတွေဟာလည်းတိတ်ပြီးအပြောင်းလဲရှိမှာမဟုတ်ဘူးလို့မြမအရေးကျွမ်းကျင်သူလည်းဖြစ်မြမနိုင်ငံဆိုင်ရာအမေရိကန်တန်မှုဟောင်းလည်းဖြစ်တဲ့ Priscilla Club က VOE ကိုပြောပါရစေ
I think the challenges remain the same and there are enormous challenges we're all familiar with what they are
စိန်ခေါ်မှုတွေကတော့အရင်တိုင်းပဲလို့ကျွန်မမြင်ပါတယ်သူတို့မှာဘယ်လိုအခက်အခဲတွေအများကြီးရှိနေတယ်လဲဆိုတာကျွန်မတို့သိနေပြီးသားဖြစ်ပါတယ်ဒါရီကို NLD အစိုးရအနေနဲ့ဘလို့ကင်တွယ်နေတယ်လဲဆိုတော့ရလက်တွေကိုတော့တမရအစ်အနေနဲ့ရှောင်လွှဲလို့မရပါဘူး။သူ့မှာနိုင်ငံရေးအရာအတွေ့အကြုံအလုံးအလောက်ရှိပြီးသားလို့ပြောလို့ရပါတယ်။ဒေါ်ဆတ်စုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်ပြီးခဲ့တဲ့နှစ်ကလူခွင့်ရေးအခြေအနေတွေအတော်လေးဆိုးဆိုးရွားရွားဖြစ်ပေါ်ခဲ့တာကိုကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရတွေကဝိုင်းဝန်းဖိအားပေးနေကြတာဖြစ်ပါရဲ့ရှင်။